ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကျင်းပမယ်ကချင်အမျိုးသားညီလာခံကျင်းပခွင့်ပိတ်ပင်လိုက်ပြီးကချင်နိုင်ငံရေးဆွေးနွေးပွဲအဖြစ်သာကျင်းပဖို့အာဏာပိုင်တွေကသတ်မှတ်လိုက်ပါတယ်။ဒီကနေ့မနေ့ပိုင်းမှာညီလာခံကျင်းပမယ်သူတွေကိုရက်တက်ဖွဲ့ကတားဆီးခဲ့ပြီးတဲ့နောက်ပွဲကျင်းပရေးဦးဆောင်သူတွေကနေပြည်တော်ကိုတိုက်ရိုက်ဆက်သွယ်ခဲ့ပြီးတဲ့နောက်မှာအခုလိုနိုင်ငံရေးဆွေးနွေးပွဲအဖြစ်ကျင်းပခွင့်ပြုခဲ့တာပါ။ဒီသတင်းကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီလား16ရက်နေ့မှာကချင်မျိုးသားညီလာခံကိုညီကြီးနားမြို့မနောကွင်းမှာကျင်းပဖို့အတွက်ကချင်အတိုင်းပင်ခံအဖွဲ့ကဥဆောင်ဆောင်ရွက်ခဲ့တာဖြစ်ပြီးမနေ့ညနေပိုင်းကတော့မကြွယ်ခမ်းမကိုအသုံးပြုခွင့်မပေးကြောင်းကချင်ပြည်နယ်အစိုးရကတားမြစ်ခဲ့တယ်လို့ဒီကနေ့မနက်မှာတော့မနောကွင်းမှာကျင်းပခွင့်ကိုပါတားမြစ်ခဲ့တာဖြစ်ပါတယ်ဒီလိုတားဆီးခဲ့တဲ့အကြောင်းကိုကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကုံဂရာအောင်ခမ်းကအခုလိုပြောပါတယ်
အစီအွေတက်ဖို့ပေါ့လာပါတယ်လာတော့အစီအွေဒီမင်းတကားပေါ့ကိုရေးရနေတာစီးကမပိတ်လိုက်တာပေါ့ပိတ်လိုက်တော့ကျွန်တော်ခွင့်တောင်းပြီးမှကျွန်တော်ကတော့အထက်မှဝင်တယ်အထက်မှဝင်တော့ဒီမှာကျွန်တော်အကုန်လုံးရေးတွေကနေဒီမလောကွင်းမှာရှိတဲ့အမတွေခမဆောင်လေအကုန်လုံးပိတ်လိုက်ပါလေသူတို့ဝင်ခွင့်မပြုပါဘူး
ကချင်တိုင်းပင်ခံအဖွဲ့ကပြည်내အစိုးရနဲ့ဆွေးနွေးရမှာခွင့်ပြုချက်မရတာကြောင့်ပြည်တော်စုအစိုးရစီကိုဆက်သွယ်ညှိနှိုင်းခဲ့ပြီးတဲ့နောက်စီဝေးခေါင်းစဉ်ပြောင်းပြီးကျင်းပခွင့်ရခဲ့ကြောင်းဆက်ပြောပါတယ်
။ဒီကချင်ပြည်ရဲ့အစိုးရဝန်ကြီးချုပ်ကလည်းအကြောင်းကြားတယ်။နေလုံမျိုးနဲ့အကြောင်းကြားပြီးပါသစင်ကြီးသစင်ဆွေးနွေးပါလေ။ဒါမဲ့ဘာမှထူခြားမှုမရှိတော့ချင်းမြောက်ရေးကော်မတီကနေနေပြည်တော်ကိုတားလိုက်ဆက်သွယ်တယ်။ဒီနေ့မနေ့ခေါင်းစည်းရတော့ကချင်နေရှင်ရဲ့ conference ပေါ့နော်။ကချင်မျိုးသားညီလာခံဖြစ်ပါလေ။ဒါမဲ့ဘိုးကလည်းခွင့်ပြုတာကတော့ကချင်မျိုးသားနိုင်ငံရေးဆွေးနွေးပွဲပေါ့နော်။ဒါတိုင်းကောင်းတီနဲ့လွတ်ခွင့်ပြုတယ်လို့တော့ကြားနေတယ်။ဒါကြောင့်ခဏည3နာရီမှာအခမ်းအနားကိုစပြီးမှခွင့်လွှဲဖို့ပေါ့ပြင်ဆင်နေကြပါလေ
။ကချင်မျိုးသားညီလာခံကျင်းပခွင့်ရဖို့ကိုဒီလ17ရက်နေ့ကတည်နေအစိုးရစီကိုအကြောင်းကြားခဲ့ရမှာ15ရက်နေ့မှာလွတ်ခွင့်မပြုကြောင်းပြန်ကြားခဲ့တယ်လို့16ရက်နေ့မနက်မှာတော့မနောကွင်းရဲ့မြစ်တိနေရာမှာမဆိုလုံဆောင်ခွင့်မပြုကြောင်းလုံဆောင်ရင်အရေးယူမှာဖြစ်ကြောင်းထပ်မံအကြောင်းကြားလာခဲ့တယ်လို့ဦးဂုံဂရာအောင်ခမ်းမှပြောပါတယ်။ဒီကနေ့ညနေ3နာရီမှာတော့နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်အခမ်းအနားဖွင့်လှစ်နိုင်ခဲ့ကြောင်းပွဲကျင်းပရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူကချင်တိုင်းပင်ခံအဖွဲ့အတွင်းရင်းမှုဦးလဘန်ခံအောင်ကပြောပါတယ်
။ဒီနေ့ညနေ3နာရီတော့ကျွန်တော်ဖွင့်ပွဲလုပ်ပါတယ်။ဒီနိုင်ငံရေးမှုကောင်ဒီနိုင်ငံရေးဆွေးနွေးပွဲမှုကောင်နဲ့ပတ်သက်တဲ့ဟာကတော့ကျွန်တော်တို့ဒီလာတဲ့ကိုယ်ပြေဒီလိုသာရှင်းနေရှင်းပြတဲ့ဟာကိုပြောတယ်27ရာစုပင်လုံအချူခင်မျိုးသားတွဲဆောင်ပွဲဆိုမှခေါင်းစဉ်ပေါ့နော်ခေါင်းစဉ
်တချင်မျိုးသားတွဲဆောင်ပွဲကိုလူ800လောက်ပါဝင်တက်ရောက်ခဲ့ပြီးမနက်ဖြန်မနက်9နာရီမှာဆွေးနွေးပွဲကိုပြန်လည်စတင်မှာဖြစ်တယ်လို့တရထဲနဲ့ဆွေးနွေးပွဲမပြီးပြရင်စနေနေ့အထိဆက်လက်ကျင်းပမှာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတချင်ပြည်နယ်အစိုးရအဖွဲ့နဲ့ပြည်နယ်ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ပြန်လည်ဖြေကြားတာမရှိခဲ့ပါဘူးကချင်ပြည်နယ်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုပါဝင်လက်မှတ်ရေးထိုးတာမရှိသေးတဲ့အတွက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်တာမရှိသေးပါဘူး NCA ကိုလက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့တွေကပြည်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပခဲ့တယ်လို့ပို့အုပ်လက်နက်ကိုင်အဖွဲ့ကလည်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုဟိုပုံးမြို့မှာဒီကနေ့စတင်ကျင်းပနေပါတယ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့ချင်းမျိုးသားတပ်ဦး CNF တို့ကတော့ဒီလအတွင်းမှာနိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ပြင်ဆင်နေပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့ကျင်းပခွင့်မရသေးပါဘူး